လူသေဆုံးတဲ့အထိကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေသတိထားကြဖို့မြန်မာတန်ရုံးကသတိပေးလိုက်ပါတယ်။ထို့သဖြင့်ဟူပေပြည်နယ်တွေကယောဂပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်စိုးရွားတဲ့ဒေသခံအာဏာပိုင်တွေကျန်းမာရေးဌာနတာဝန်ရှိသူတွေရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားတာပါ။သဆိုင်ရာအာဏာပိုင်တွေထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုအတိအကျလိုက်နာဖို့နဲ့အခက်အခဲရှိရင်ဘေကျင်းမြို့တော်ကမြန်မာတန်ရုံးကိုဆက်သွယ်ကူညီတောင်းခံနိုင်ကြောင်းလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြထားပါတယ်။ virus ပိုးကူးစက်မှုကြောင့်လူပေါင်း 2,000 လောက်သေဆုံးပြီးတရုတ်နိုင်ငံတွင်းမှာလူပေါင်း 800 ကျော်အပြင်ပြည်ပနိုင်ငံတွေမှာပါကူးစက်သူတွေလည်းရှိနေပါတယ်။ဝမ်မျိုးကဆက်လိုက်တဲ့ virus ပိုးပြန့်နှံ့မှုဟာတရုတ်နိုင်ငံဘေကျင်း၊ရှန်ဟိုင်းနဲ့ကွမ်တောင်းပြည်နယ်လိုမြို့ကြီးတွေအပြင်ဂျပန်၊တောင်ကိုရီးယား၊ထိုင်း၊ထိုင်ဝမ်နဲ့အမေရိကန်အထိကူးစက်နေတာပါ။တရုတ်နိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးပေမဲ့ကျွတင်ကာဝေးအစီအမံတွေချမှတ်ထားတဲ့အကြောင်းကျန်းမာရေးအနာဖိုင်တွေကပြောဆိုကြပါတယ်။ဝမ်မျိုးကနေမနေ့ကမြန်မာနိုင်ငံကိုတိုက်ရိုက်ပြန်တန်းလာတဲ့လေရင်တစ်စင်းမှာလိုက်ပါလာတဲ့ခီးတဲ့တချို့ကိုစစ်ဆေးရမှာယောဂကူးစက်မှုမတွေ့ရကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာတော့9ရောင်မြောက်ကူးစက်သူတွေ့တဲ့အကြောင်းဒီနေ့ပဲအတည်ပြုခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့ကပြန်လာတဲ့အသက်33နှစ်အရွယ်အမျိုးသမီးမှာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ရပြီးဒါဆိုရင်ထိုင်းနိုင်ငံမှာလေဆိပ်မှာစစ်ဆင်ကူးစက်မှုတွေမတွေ့ခဲ့ရပဲနောက်ပိုင်းကျမှသိရတဲ့ဒုတိယမြောက်လူနာဖြစ်တဲ့အကြောင်းလဲလူလူကျမ်းမာရေးဒုတိယဝန်ကြီးစတိပတူချာကိုကူကွားပြီးရိုက်တာသတင်းကဖော်ပြခဲ့ပါတယ်။